စစ်တမ်းတစ်စီးရီးယားနိုင်ငံမှာဆိုးရွားတဲ့ငတ်မို့ခေါင်းပေါမှုကိုလူအများပြားခံစားနေရချိန်မှာပဲစားနပ်ရိက္ခာပြက်လက်မဲ့အရေးရင်ဆိုင်နေရတဲ့လူအရေးအတွက်ဟာလဲပိုးပြီးများလာနေတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပြောလိုက်ပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံကထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအကူအညီပိုးပြီးရနိုင်အောင်လို့ WFP ကကူညီလှုံ့ဆော်ပေးနေတာပါ။ VOA သတင်းတောက် Lisa Shaline ရဲ့သတင်းလွှာနဲ့ AP သတင်းဆောင်မတို့ကိုအခြေခံပြီးကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်
။ Syria နိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းငတ်မခေါင်းပါမှုနဲ့ဘေးဒုက္ခကြုံနေရတဲ့လူအရေအတွက်ပိုပိုပြီးများလာနေတယ်လို့ WFP ကသတိပေးလိုက်တာပါ။အဝိုင်းခံထားရတဲ့ဒေသတွေနဲ့ပွာလာရခက်ခဲတဲ့ဒေသတွေကလူတန်းပေါင်းများစွာအတွက် WFP ကအခက်အခဲမျိုးစုံကြားမှာပဲစားနပ်ရိက္ခာတွေဆက်ပို့ပေးနေပေမဲ့မလုံလောက်ဘူးလို့ WFP ပြောခွင့်ရအမျိုးသမီးဘက်တီနာလူရှောကပြောပါတယ်
။ Because you know we are having a big operation in Syria.In December reached 3.1 million people.
ဒီအတိုင်းမှာပဲဆီးရီးယားမှာကျမတို့လုပ်ငန်းအကြီးကြီးလုပ်နေတာပါ။ဒီဇင်ဘာလတုန်းကလူပေါင်း 3.3 တန်းကိုကူညီခဲ့ပါတယ်။ဒါပေမဲ့လူပေါင်း 6 တန်းခွဲဟာစားရရိတ်ခါမလုံလောက်ကြပါဘူး။လူပေါင်း 4 တန်းကစားရရိတ်ခါလုံလောက်မှုမရှိမဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါလုံခဲ့တဲ့တစ်နှစ်ကနေဆိုရင်နှစ်ဆကျော်တိုးလာတာပါ
။သူ့အဆိုအရဒီဆိုးရွားလွန်းလာတဲ့စစ်ပွဲကိုအဆုံးမသတ်ရတော့ဒီလိုအခြေအနေဆက်ဖြစ်နေမှာပဲလို့လူရှောကပြောပါတယ်။နိုင်ငံမြောက်ပိုင်းအီတလီပြည်နယ်ထဲမှာရှိပြီးဒမတ်စကတ်မြို့တော်စင်ဂျေဘုံအရာတစ်ခုဖြစ်တဲ့အဝိုင်းခံထားရတဲ့အရှိပိုင်းဂေါထာမြို့မှာတိုက်ပွဲတွေပိုများလာနေတဲ့ပေါ် WFP ကစိုးရိမ်နေကြောင်းသူကပြောပါဗျ။ WFP အဖွဲ့ဟာဆီးရီးယားမှာအကူအညီပေးနေတဲ့ဒဂိုင်ထဲမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးတာမှလည်းပါဝင်လှုပ်ဆောင်နေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ပြန်ကျင်းနေတဲ့နေဆက်ဒေသတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ကိုအကူအညီနဲ့အခြေခံဝန်ဆောင်မှုတွေအလွယ်တကူပေးနိုင်ဖို့အတွက်လူသားစာနာမှုအကူအညီပေးအဖွဲ့တွေကရွှေ့ပြောင်းပေးခဲ့ကြပါတယ်။ဒုက္ခသည်အများပြားကိုဘာလူခါလီစခန်းကိုဘတ်စကားတွေနဲ့ရွှေ့လိုက်ပြီး WFP နဲ့တခြားအဖွဲ့တွေကကျန်းမာရေးစစ်ဆေးပေးအစားအစာကျွေးအကာအကွယ်ပေးပြီးစွမ်းအားမြင့်ဘီစကစ်မုန့်တွေလည်းပေးခဲ့ပါတယ်။သူတို့အတွက်မိသားစုနဲ့နေရာချပေးထားတဲ့နေရာတွေစီဒုက္ခသည်တွေကိုပြောင်းမပေးခင်အရေးပေါ်အကူအညီကယ်ဆယ်ရေးပစ္စည်းတွေနဲ့နေရာထိုင်ခင်းအတွက်ပစ္စည်းတွေ WFP ကပေးပါတယ် WFP သတင်းပင်ကြားရေးအရာရှိ Francis Kennedy က
At the moment WFP is providing food assistance to some 700,000 people
လက်ရှိချိန်မှာဒုက္ခသည်စခန်းတွေအခြေစိုက်စခန်းတွေဒါမှမဟုတ် Cox's Bazar ဒေသအနီးအနားမှာရှိနေကြတဲ့သူတွေအဲ့ဒီလိုလူပေါင်း9သိန်းလောက်ကို WFP ကနေစာနာရိတ်ခအကူအညီတွေပေးနေပါတယ်အရင်တုန်းကလူရေအတွက်နည်းနည်းနဲ့ပဲလှုပ်ထားမှုတွေ e-voucher စနစ်တွေကိုလူတွေကိုတဖြည်းဖြည်းချင်းပြောင်းထည့်နေတာပါအဲ့ဒီတော့ဒီလိုစထားပြီးဖြစ်တဲ့အတွက်ကြောင့်နေဆက်ကိုဖျက်ပြီးဝင်လာတဲ့သူတွေအားလုံးကိုနောက်ဆုံးမှာတော့ဒီစနစ်ထဲကိုပြောင်းပြီးထည့်လိုက်မှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေကိုနှစ်နှစ်အတွင်းမြန်မာနိုင်ငံကိုပြန်ပို့ရေးနှစ်နိုင်ငံအကြားဒီသတင်းပတ်အစောပိုင်းကသဘောတူထားပါတယ်။ဒုက္ခသည်တွေပြန်ပို့မဲ့အစီအစဉ်ကိုနောက်သတင်းပတ်အင်္ဂါနေ့မှစတင်ဖို့မြန်မာတာဝန်ရှိသူတွေစီစဉ်နေပါတယ်။နေအိမ်ပေါင်း625လုံးမှာလူပေါင်း3000လောက်ကိုနေရာချထားပေးနိုင်မဲ့စကန်တခုကိုတိဆောက်နေတယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်ဒီလကူမှာအဆောက်ဦးအလုံးတရာထက်မင်းစောက်ပြီးမယ်လို့လည်းဆိုပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ထဲမှာအခုစကန်ဟာပထမဆုံးစောက်တဲ့စကန်ပဲဖြစ်ပါတယ်ခင်ဗျာ